မြန်မာနိုင်ငံအနေနဲ့နိုင်ငံတကာမှာအထူးကြံနေလို့မရတဲ့အတွက်ရုရှားတရုတ်စတဲ့နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေပါတယ်လို့တက်မောက်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကပြောကြားလိုက်ပါတယ်။ရုရှားနိုင်ငံက RIA သတင်းဌာနနဲ့မြန်မာနိုင်ငံမှာအင်းနီးချင်းနိုင်ငံတွေအပါအဝင်နိုင်ငံအလုံးနဲ့ဆက်ဆံမှုရှိတယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကပြောပါတယ်။တရုတ်နဲ့ရုရှားတို့နဲ့ပူးပေါင်းဆောင်ရွက်မှုကမြန်မာနိုင်ငံအရေးအတွက်တကယ်ပဲအထောက်ပံ့ဖြစ်ပါသလား။ဒီကြောင်နဲ့ပတ်သက်လို့ရန်ကုန်ကလာတဲ့သတင်းပြည်စုံကိုမခင်ဖြူဖေးပြောပြပေးမှာဖြစ်ပါရယ်
။ရုရှားနိုင်ငံကိုတွားရောက်ခဲ့တဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကမြန်မာနိုင်ငံအနေနဲ့နိုင်ငံတကာအထင်မှာအထူးကြံနေလို့မရပါဘူးလို့ပြောကြားခဲ့ပါရယ်။ရုရှားသတင်းဌာန RIA နဲ့သီးသန့်မီဒီယာခန့်မှာရုရှားတရုတ်စတဲ့နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့အခုလိုပြောပါရယ်။နိုင
်ငံတော်ကျွန်တော်အထူးကြံလို့မရဘူး။ပူးပေါင်းဆောင်မှုတွေဘယ်လိုဖြစ်ဖြစ်ဒီမှာအခုကျွန်တော်ရုရှားနဲ့ပူးပေါင်းဆောင်မှုရှိတယ်ကျွန်တော်တိရနေပူပေါင်းဆောင်မှုရှိတယ်။အေးတန်းတဲ့နိုင်ငံတွေဆက်ဆံမှုတွေပုံရှိတယ်။အခုရှိတဲ့နိုင်ငံတွေအခုဆက်ဆံမှုရှိတယ်
။ခုလသမဂ္ဂမှာမြန်မာနိုင်ငံဘက်ကကာကွယ်ရည်တည်နေတဲ့ရုရှားနဲ့တရုတ်တို့ကမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေတာဖြစ်တယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်နိုင်ကပြောပါတယ်
။ပူးပေါင်းဆောင်မှုတွေကရှိတယ်။မြန်မာနိုင်ငံရဲ့အခြေအနေမှာသူတို့ပြောအခြေအနေမှာသူတို့ကြိုးစားပြီးတော့မှနိုင်ငံတကာတက်တာတွေမှာသူတို့ကျွန်တော်ရဲ့နိုင်ငံရဲ့အခြေအနေကြည့်အောင်သူတို့ပြန်ပြီးတော့မှဆောင်ရွက်ပေးတာတွေက
မြန်မာနိုင်ငံအပေါ်အကောင့်ဘက်ကအပြုသဘောဆောင်ဆောင်ရွက်မှုမျိုးဆိုရင်နိုင်ငံတိုင်းရဲ့ပူးပေါင်းဆောင်ရွက်နိုင်ပါတယ်လို့လည်းသူကပြောပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့အခြေအနေကိုတော့နားလည်ဖို့လိုတယ်လို့ပြောပါတယ
်။မြန်မာနိုင်ငံရဲ့နိုင်ငံရေးယဉ်ကျေးမှုကနားလည်ဖို့လိုတယ်။နိုင်ငံရေးနဲ့ပတ်သက်တဲ့ယဉ်ကျေးမှုနားလည်ဖို့။ဒါနောက်တစ်ခါမြန်မာနိုင်ငံရဲ့ဥပဒေနဲ့နားလည်ဖို့လိုတယ်။မြန်မာနိုင်ငံရဲ့နိုင်ငံရေးကြောင်းလည်မှုဖြစ်စဉ်တွေနားလည်ဖို့လိုတယ်။ဒီဘက်ကလည်းပြီးတော့မှပူပေါင်းဆောင်ရွက်ဆိုရင်တော့ပို့ပြီးတော့အကျိုးရှိလိမ့်မယ်လို့ကျွန်တော်တို့
ပြောတယ်။ဒီကတော့ဆိုရကိုဖေရှားအာနာတင်းယူအုပ်ချုပ်နေတဲ့အတွက်ဝေဖန်ဖြစ်တင်ခံရတဲ့စစ်ကောင်စီအပေါ်အနောက်နိုင်ငံတွေကလည်းအရေးယူတန်ခတ်မှုကြီးချမှတ်ထားပါတယ်။ဒီလိုအခြေအနေမှာရုရှားနဲ့တရုတ်လိုအင်အားကြီးနှစ်နိုင်ငံနဲ့ဆက်ဆံရေးကမြန်မာနိုင်ငံအတွက်အရေးကြီးတယ်ဆိုတာစစ်ကောင်စီကလက်ခံထားတယ်လို့နိုင်ငံရေးလှိလာတုံ့တက်သူဦးတန်းစိုးနိုင်ကတုံ့တက်ပြောဆိုပါတယ်
။ဒီနိုင်ငံနိုင်ငံကတခုကဒီကုလသမဂ္ဂလူညွေးကောင်စီမှာပါဝင်ပြီးတော့ဗီဒီယိုအနာသုံးစွဲခွင့်ရတဲ့အတွက်နိုင်ငံတကာကအရေးယူမှုပြီးတာဖိကဝင်နိုင်တဲ့အနေအထားရှိပါတယ်။အဲဒါကြောင့်ဒီလိုနဲ့ရုရှားကိုမင်းအောင်နိုင်ကအတော်အားကိုးပြီးတော့ရပ်တည်လို့ရတယ်လို့သူကဟိုတည်င့်ထောက်မှုစူးစမ်းနေတဲ့အနေအထားဖြစ်ပါတယ်။အဲတော့သူ့ရဲ့နိုင်ငံတကာဆက်ဆံရေးဟာခြုံပြီးပြောရလို့ရှိရင်ဘဝနိုင်ငံမောင်တရားကျော်ကထောက်ခံပြီးဖြစ်စီကန့်ွက်ပြီးဖြစ်စီအရေးကြီးတာကဒီပြုတ်နဲ့ရုရှားရဲ့ထောက်ခံမှုရှိတဲ့လူရည်နိုင်ငံဆိုတဲ့ဒီအိမက်နဲ့ဒီဆက်ဆံပြောဆိုနေတာဖြစ်တယ်လို့ကျွန်တော်သဘောပေါက်ပါတယ
်ဒီလိုပူးပေါင်းမှုဟာမြန်မာနိုင်ငံအကျိုးစီးပွားအတွက်ထိရောက်မှုရှိသလားဆိုတဲ့အပေါ်မှာတော့မေးခွန်းထုတ်စရာဖြစ်နေပါတယ်တရုတ်နိုင်ငံနဲ့စစ်ကောင်စီရဲ့ပူးပေါင်းမှုတွေဟာတရုတ်အစိုးရအတွက်ပိုးပြီးအမျက်ထွက်စရာများတယ်လို့လည်းဦးတန်းစိုးနိုင်ကတုံ့တက်ပါတယ
်ပြုတ်ပြီးဆိုလို့ရှိရင်သမားကြီးနဲ့ဆက်ဆံရေးနဲ့ပတ်သက်တဲ့အခါမှာတခြားဘသူကမှလာရောက်ပြီးတော့ဒီမြန်မာစစ်အစိုးရကိုမထောက်ခံလဲသူ့အနေနဲ့ထောက်ခံမှာပေါ့။ဘာကြောင့်လဲဆိုတော့ပထဝီနိုင်ငံရေးနဲ့ပထဝီစီးပွားရေးရာပြောရင်ပြည်ဥရဲ့အိန္ဒိယပြည်ထွတ်ပေါက်ဟာကျွန်တော်တို့ဗမာပြည်ဖြစ်နေပါတယ်။နောက်တစ်ခုကဗမာပြည်မှာပဲဆိုရတဲ့ထောက်ခံမယ်။ဒါပေမဲ့နှိမ့်ချမှုရာပြောလို့ရှိရင်စစ်ကောင်စီလိုစီအစိုးရတည်းလို့ရှိရင်အလုံးလို့ရတာလွယ်တယ်။နောက်တစ်ခုကဗမာပြည်ဟာရှားပါတဲ့ဒန်သာတာတွေအလကားနီးနီးရနိုင်တယ်။ကျွန်းသက်တည်ရနိုင်တယ်။ဒါပေမဲ့အဲ့လိုရနိုင်မှုကဒီမိုကရေစီအစိုးရလက်ထက်မှာလေစစ်အစိုးရလက်ထက်မှာပေါ်ချောင်ကောင်းတွေဒီစစ်ကောင်စီလက်ထက်မှာရနိုင်တယ်ဆိုတော့ကောင်းကောင်းသိရတဲ့အတွက်စစ်အစိုးရကိုဘာပဲဖြစ်ဖြစ်ဘယ်လိုနိုင်ငံတကာကနေပြီးတော့ပြားရီပေးပေးဒီစီစီဆိုရရည်ကိုရဖို့အတွက်လူကတော့အတတ်နိုင်ဆုံးရက်ခံပြီးတော့ကြိုးစားတော်မယ်သဘောရှိပါတယ
်။အနာသိမ့်ပြီးတဲ့နောက်စစ်ကောင်စီနဲ့ဆက်ဆံရေးအများဆုံးရှိနေတဲ့ရုရှားနိုင်ငံဟာလည်းမြန်မာနိုင်ငံပုံမှန်ပြန်ဖြည့်ရေးကိုလိုလားတယ်လို့ပြောကြားထားတာပါ။မြန်မာနိုင်ငံအရေးမှာစစ်တပ်ရဲ့အခန်းကဏ္ဍကချက်ချင်းဖယ်ရှားလို့မရဘူးလို့ကုလသမဂ္ဂဆိုင်ရာရုရှားတန်မတ်ကြီးကပေါ်ထူးနေတာသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။မြန်မာအရေးတုံ့တက်သူဦးတန်းစိုးနိုင်ကတော့ရုရှားကမြန်မာနဲ့ပူးပေါင်းနေတာဟာစစ်ရေးလက်နက်ရောင်းနိုင်ရေးနဲ့စစ်ဘက်ဆက်ဆံရေးပုံမှန်မှားရေးအတွက်ကြောင့်ဖြစ်နိုင်တယ်လို့ပြောပါတယ်။အတိအကကရုရှားအကျိုးအမြတ်အတွက်ဖြစ်တယ်လို့သူကမြင်ပါတယ
်။ရုရှားကလည်းအဲ့ဒီသဘောပါပဲ။ဒါပေမဲ့ရုရှားကတော့နေမီကသိပ်ပြီးတော့ဝေးလံတဲ့အခါကျတော့ဒီလိုတော့ ဟိုအကျိုးစီးပွားရေးနဲ့ပတ်သက်ရင်မိမိကကသိမရှိပါရုရှားကတော့အဓိကအဖြစ်ဗမာပြည်နဲ့ပတ်သက်ပြီးဆက်ဆံတဲ့နေရာမှာဆစ်လက်နဲ့ရောင်းဝယ်ရေးနဲ့ဆစ်ပင်နာပို့ချရေးဆိုတော့အဲဒီလုပ်ငန်းတွေဆက်လုပ်ဖို့ကဒီရသားစုကနေဆက်ဆံရတာလေစစ်ကောင်စီနဲ့ဆက်ဆံရတာသူ့အတွက်ကောင်းပါတယ်အဲဒါကြောင့်လဲရုရှားကကျွန်တော်တို့ဗမာပြည်နဲ့ပတ်သက်တဲ့ကိစ္စတွေမှာဒီနေ့မှမှဂျက်ကန်နာခုကန်ကာဝေကသူတို့ဗမာပြည်နဲ့ရုရှားဟာရေရှည်ပူပေါင်းဆောင်ရွက်ဖို့အတွက်ခိုင်မာတဲ့မဟာမိတ်တွေဖွဲ့စည်းမယ်လို့ကြေညာနေတာဖြစ်တယ်လို့သဘောပေါက်ပါတယ
်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်နေတာ၅လရှိလာနေတဲ့ချိန်မှာစီးပွားရေးနိုင်ငံရေးမတည်ငြိမ်မှုတွေလုံခြုံရေးစိုးရိမ်စရာအခြေအနေတွေဖြစ်နေပါတယ်လက်ရှိအခြေအနေကိုအမြန်ဆုံးမပြင်နိုင်ရင်အဖက်ဖက်ကချစ်ချုံကြထိခိုက်ပြီးပြန်လည်အဖက်ဆက်ဖို့ခက်ခဲတဲ့အခြေအနေကိုရောက်သွားလိမ့်မယ်လို့ကျွမ်းကျင်သူတွေကထောက်ပြပြောဆိုနေကြပါရဲ့ရှင်